မတင်စားတော့အခုလူတို့အသိပေးပညာရေးတွေလိုက်လုံတာလားဘလို့လုံတာလဲ
အခုလက်ရှိဟောင်းရဲ့နေရာရောဒီရဲ့ကြီးဒီကောက်ပွဲလုပ်ငန်းတွေကိုဥပဒေပါအကြောင်းအရာတွေနဲ့အညီလှောက်ဆောင်နိုင်အောင်လက်ကဲစားတော့တနိုင်ငံတော့အဆင့်ကိုညှင်ဝေပေးရရှင်ပြီးတော့ဒီရောင်းမှာဒီဥပဒေပေါ်မှာအခြေခံပြီးတော့ဆွေးနွေးပေးရရှင်ဟုတ်တော့ဖွဲ့စည်းကိုယ်တိုင်ကဟိုတိုင်းနိုင်ငံရှိခုမှာကွန်ရက်တွေရှိရဲ12ခုနဲ့ဆောင်ရွက်တာပေါ့ပြီးတော့ဖွဲ့စည်း44ပွဲကကျွန်တော်ဖွဲ့နဲ့ချိတ်ဆက်ပြီးတော့ဒီလက်ကဲစားဆောင်တွေကိုအသုံးပြုပြီးတော့တို့အသိပညာဖြန့်ဝေရနောက်ဒီလိုတွေတိတိထိုက်တဲ့အခွင့်အရေးတွေရပိုင်ခွင့်တွေဒါတွေကိုဆွေးနွေးရည်လုပ်နေပါမယ်ဟုတ်
အဲ့တော့ဘလိုအခြေအနေရှိလဲအခုကျွန်တော်ကြားတာဒီလိုလေရာကျေးဥက္ကဋ္ဌတွေကိုအပေါ်ကအရာရှိတွေကြိုက်တဲ့လူတွေခန့်နေတာမျိုးတွေလည်းရှိတယ်သူလူကုတ်လူအားပြိုင်တာရှိတယ်တကယ်တမ်းပြည်သူလူထုကနေပြီးတော့သူတို့ကြိုက်တဲ့လူရွေးကောက်တင်မြှောက်တဲ့အခြေအနေမျိုးတိတ်မတွေ့ရဘူးဆိုတော့အတန်နေကြားနေရတယ်မတ်တင်စာရှင်လေးတို့ကဘလိုတွေ့နေရလဲ
အဲ့ဒါကတကယ်ကိုအားပြိုင်မှုအကြီးပါ2012ကထုတ်ပြန်လိုက်တဲ့ရာကျေးဥက္ကဋ္ဌအရာပေါ်ပေါက်လာတဲ့ရွေးကောက်ပွဲကအဲ့တုန်းကလည်းဒီမိုကရေစီမိသားမဖြစ်ခဲ့ဘူး။လုံခြုံရေးကောက်ပွဲလုပ်ငန်းတွေအတွက်ကိုရန်မြားရဲ့လက်တံတွေအဖြစ်အသုံးပြုဖို့အတွက်ပဲလုပ်ခဲ့တယ်လို့ကျွန်တော်သုံးသပ်လို့ရတယ်။အခုဒီတရားအစီအစဉ်နဲ့ဥပဒေကတော့ဒီရေသားဆိုးရတက်လာတဲ့နောက်ပိုင်းဒီတော့ကနေရှင်းစလိုက်တဲ့ဥပဒေကအရင်ဥပဒေထက်တော့ပိုပြီးတော့ကောင်းမွန်လာပါတယ်။ဒါပေမဲ့ဘလောက်ပဲကျမတို့စူးစမ်းပြီးတော့ဒီမိုကရေစီကြီးကလုပ်တည်ရှိစေကျမတို့ဒီကောက်လိုက်တဲ့ကျမတို့ကိုယ်စားလှယ်ကိုကျမတို့မပိုင်နိုင်ဘူး။အဲ့ဒါကဘာကြောင့်လဲဆိုတော့ကျမတို့ဒီအုပ်ချုပ်ရေးကျောင်းတစ်ခုလုံးကြီးမယ်ဆိုရင်အောက်ခြေအဆင့်ဖြစ်တဲ့ဒီရက်ကြီးအုပ်ချုပ်ရေးကပဲဒီတွေဒီကောက်ပိုင်ခွင့်ရှိနေတယ်မြို့နယ်ခရိုင်တိုင်းဒေသကြီးအဆင့်ဆင့်တော့အုပ်ချုပ်ရေးတွေကခန့်အပ်တည်ဖြစ်ပါတယ်။ခန့်အပ်တည်ဆိုရလဲအခြေခံဥပဒေပုံမှန်ရှိအရာကိုခန့်အပ်ခံနေရတော့သူတို့တွေကိုရေကောက်ခံအစီမပြောင်းလဲနိုင်သေးသေးရတော့ကျမတို့ဘလောက်ပဲအောက်ချီမှာရေကောက်ပေးလိုက်ပေးလိုက်အဲ့လိုတွေဒီကျမပြောရဲခန့်အပ်တဲ့ဝန်ထမ်းတွေရဲ့ခိုင်းတဲ့အလုပ်တွေကိုလုံဆန်လို့မရတဲ့အခြေအနေတွေအများကြီးရှိပါတယ
်။အဲ့ဒီဂျာတန်းမှာလက်ပေးလိုက်ယူကိစ္စတွေပေါ့နော်အဲ့ဒါတွေကလည်းတော်တော်လေးကြားရတယ်လေဥပမာတချို့ဆိုရင်ပြောတယ်ရက်ွက်ဥက္ကဋ္ဌဖြစ်ဖို့ဟာလာတိန်းနဲ့ချီပြီးတော့ဒီမြို့နယ်ထွေအုပ်တို့ဘာတို့သူတို့ပေးရတယ်ပေါ့အဲ့ဒါလည်းခဏလေးနဲ့ဒီအစားပြန်ကြည့်တယ်တို့ပါလို့လည်းကြားနေတယ်မတင်စာရှင်လေးတို့ဘလို့တွေ့ရလဲအဲ့ဒီအခုလက်တွေ့လှုပ်ရှားနေတဲ့ခါကြတော့
ဒီရကျေးဆန့်အုတ်ချုပ်ရီမူဆိုတဲ့ဒီရာတို့ကိုဘာဖြစ်လို့တဲတန်ချစ်ပြန်မှုအရင်ပြင်းထန်တာလဲဆိုတဲ့ခါမှာနှစ်ချက်ရှိပါတယ်တစ်ချက်ကဘာလဲဆိုတော့ဆမပြောခဲ့သလိုဂွေရှိလို့ပေါ့နော်လုပ်ပိုင်ခွင့်နေရတယ်အာနာပါဝါရတယ်ရက်ရွာမှာသူကသမလအငေစားလေးလိုပါပဲရရင်ရွာကြီးမှာဒီနေ့စံပေါင်းနေရတဲ့လူမှုရေးဆိုင်ရာခံရတွေနောက်မွေးမြူရေးဒီလေယာဉ်ကြီးကိစ္စရက်တွေအကုန်လုံးကသူ့လက်ထဲမှာပေါ့နော်ဒီဌာနဆိုင်ရာအသီးသီးကထမှန်လိုက်တဲ့စီမံကိန်းတွေရဲ့ဌာနငွေတွေကလည်းသူတို့စီအဆင့်ချိုရောက်တယ်ပေါ့ဒီရတိအဆင့်ချိုရောက်တဲ့ခါမှာသူတို့ကစီမံခန့်ခွဲရတော့လုပ်ပိုင်ခွင့်တွေလည်းအများကြီးရတော့တစ်ချိန်တည်းမှာလည်းလက်စားမှုတွေမတမာမှုတွေလည်းလုပ်ဝင်လုပ်လို့ရတဲ့ခွင့်ရရနေတဲ့ကောင်းရဖြစ်တယ်ပေါ့နောက်တစ်ခုကတော့ဘာကြောင့်လူတွေဒီအုပ်ချုပ်ရေးမှုစိတ်ဝင်စားကြတော့အဲ့လိုမျိုးလူတွေရှိနေခဲ့တဲ့အတွက်ကြောင့်မို့လို့ကိုရဲ့ရွာဖွံ့ဖြိုးဖို့ပဲအဓိကမျက်နှာမှုမဲ့လူတွေကိုကိုယ်တိုင်ရွေးကောက်ခွင့်ရနေတဲ့အခွင့်အရေးတရားလည်းဖြစ်နေတယ်။ဆိုတော့အဲ့နှစ်ခုကြားထဲမှာပဲပေါ့ပြည်သူတွေကဘယ်လိုလူတွေကိုရေးသွားမလဲဆိုတာကစောင့်ကြည့်ရမယ့်ကိစ္စဖြစ်ပါတယ
်။နောက်တစ်ခုကလည်းဒီလိုပေါ့ဗျာပြည်သူလူထုကနေပြီးတော့တကယ်ကြိုက်တဲ့လူတယောက်ကိုရွေးပြီးပေါ့နော်အဲ့လူကလည်းလုံမယ်ပေါ့ဒါမဲ့လို့အဲ့ဒီလူရဲ့စာဝန်နေရတာလည်းရှိအောင်ပါဘောနော်အခုတော့သူကခန်းစား권ဆိုပြီးတော့9000ထောက်ပံ့နေဆိုတော့9000နဲ့ရတော့လူတယောက်ဒီနေ့ခင်မှာမလွယ်ဘူးလေအဲ့လို့ဆိုရင်ရောအဲ့ဒီပြဿနာဘလို့ဖြေရှင်းသင့်တယ်လို့ထင်လဲ
သူရဲ့ခန်းစား권နဲ့ပတ်သက်ပြီးကျွန်တော်တို့ဘယ်ရောက်ဖို့ခွဲဖြေရမှာလဲဆွေးနွေးမှုတွေလုပ်တယ်အဓိကတော့သူတိုက်တွန်းတာကတော့သူတို့ခန်းစား권ကိုတိုးမြင့်ပေးဖို့တိုက်တွန်းနေပေါ့ရတိအုပ်ချုပ်ရေးမှုတွေရဲ့ခန်းစား권ကအရင်နေပါတဲ့အခါမှာလက်စားမှုကိုအားပေးတဲ့အဖြစ်မျိုးဖြစ်သွားနိုင်တယ်နောက်တစ်ခုကပါလဲဆိုတော့ဒီသူတို့ကဘန်နာငွေကပြည်ရင်းဝန်ကြီးဌာနဘက်ကပဲဆက်ပြီးတော့တီးနေမယ်ဆိုရင်တော့သူတို့လိုချင်တဲ့ပုံစံတိုင်းပြန်ပုံဖော်နေဦးမှာပဲဆိုတော့ဒီရတိအုပ်ချုပ်ရေးမှုတွေကိုထောက်ပံ့ကြည့်ဖို့ဘယ်လိုနည်းနဲ့ပြင်မလဲဘယ်ဘန်နာငွေစနေသွားမလဲပေါ့နော်ဒီတိုင်းဒေသကြီးအစိုးရရဲ့ပုံစံစည်းရေးကနေသွားမလားဒါမျိုးဆိုရင်ပို့ပြီးတော့ဒီလိုရှေ့ရှုတာမျိုးဖြစ်လာမလားပေါ့နော်ကျွန်တော်တို့စဉ်းစားတာရှိပါတယ်ဟုတ်
ဟုတ်ကဲ့အဲ့တော့အခုဒီလူတွေရောဟိုမမကန်ကန်မဲပေးခွင့်ရဖို့အုပ်ချုပ်ရေးပိုင်းတွေကအားတက်တွေလောက်တာမျိုးတွေရောရှိလား
ကျမတို့တွေ့တာကတော့ဒီအုပ်ချုပ်ရေးပိုင်းကဆောင်ရွက်မှုတွေကအမှန်တမ်းပြောရင် new ပြည်တော်မထွက်ဘူးဆိုတော့ကျမတို့အရင်စိုးရိမ်မှုတွေရှိရဲ့ပြည်ပြည်သားဥပဒေကလည်းတော်တော်လေးကိုလိုအပ်ချက်တွေမပြည့်စုံမှုတွေဝေဝါးတာတွေရှိပါတယ
်ဥပဒေထဲမှာအဲ့လိုမျိုးဖြစ်တဲ့ဆိုတာဘယ်လိုဟာမျိုးလဲဥပမာအနေနဲ့ပြောပြပါအောင်
ဥပမာဆိုရင်ဒီမှာတာဝန်ခံဆိုရဲယာလူကအစ်စ်ပေါ်လာတော့ကျမတို့လာဝမ်းတာတယ်ကျမတို့ဟိုအကြံပြုရထဲမှာလည်းဒီလိုမျိုးဟာပါတယ်ဒါပေမဲ့သေဆုံးလုံးကမတူဒီမှာတာဝန်ခံဆိုရဲမလို့ပိုင်ခွင့်နေရာလည်းရှင်းရှင်းလင်းလင်းမရှိဘူးနောက်သူတို့ဘလို့ရွေးကောက်ရမလဲဆိုရဲဟာလည်းအရှိမတမျိုးအနောက်မှာတမျိုးအတိတ်ပဲဖွင့်ဆိုချက်ဆိုရဲဟာမှာကြတော့သူကယာယီမှုတွေကရွေးကောက်ရမယ်လို့ပြောထားတယ်ဆိုတော့ယာယီမှုတွေကလည်းရွေးကောက်မှာဒါပေမဲ့အနောက်မှာကြတော့သူကစိန်မှုယာယီမှုတွေကရွေးကောက်လို့ရတယ်လို့ပြောတယ်ဒါပေမဲ့စိန်မှုယာယီမှုတွေကရွေးကောက်မယ်ဆိုပေမဲ့လည်းအများဆန္ဒနဲ့ဆိုတော့ပါလာတော့အိမ်အောင်စုကိုယ်စားလှယ်တွေကိုပြန်ခွဲရမှာလားမခွဲရဘူးလား ိမ်မှုယာယီမှုပဲကိုယ်ချင်းချင်း nominate လောက်အောင်မှာလားဆိုအဲ့လိုမျိုးဟာရမရှင်းရအောင်ဆိုအဲ့ဒါက new way လို့ပြန်အောင
်ဒီ
ချင်းတတ်မှတ်ချက်တွေထဲမှာဆိုရင်သူကအများလေးစားတော့ဆိုတဲ့ဟာမျိုးအဲ့လိုမျိုးကြောင့်ဘာနဲ့ပေါင်းတိုင်းတာမှာလဲပေါ့နော်ပြီးတော့တစ်ဖက်တစ်ဖက်ထဲ9နှစ်နေဆိုင်တဲ့သူကဝင်ပြီးတော့ရေကောက်ခံပိုင်ခွင့်ရှိရလို့ပြောတယ်ဆိုတော့ဟုတ်ပြီအဲ့တော့9နှစ်နေဆိုင်နေဆိုတော့အရာကြီးတကောင်ဆင်းရှင်နေလက်မခံရအောင်အဲ့လိုမျိုးအဲ့လိုမျိုးတွေကဟိုတိတိပပမရှိနေဘူးတယောက်တစ်မျိုးစီဖြစ်နေကြအောင်အ
ဲ့တော့ဘလို့မှန်းထားလဲအခုဒီရကြေးရွေးကောက်ပွဲနဲ့ပတ်သက်လို့
ဘလို့မှန်းထားလဲဆိုရကြေးရွေးကောက်ပွဲကကတောင်းကနေဖြစ်တယ်ဆိုတော့ကြာနေလာတော့မိဘတွေမှာပြဿနာတွေတက်ပြီးတော့ပဲပွဲပြီးသွားမယ်လို့မြင်တယ်အဲ့ဒီပြဿနာတွေကခံစားချက်တွေဖြစ်လာမယ်အဲ့ခံစားချက်တွေကဒီအတွေ့အကြုံတော်တော်ကောင်းမှာတော့မဟုတ်ဘူးအ
ဲ့တော့ပြည်သူတွေကိုဘာပြောချင်လဲ
အခုဒီလိုမျိုးရွေးကောက်ပွဲလောရတဲ့ခါကျတော့ကတောင်းကနေဖြစ်တယ်လက်ရှိအချိန်မှာအဲ့မဲ့ကျွန်တော်ကိုယ်ပိုင်အုပ်ချုပ်ခွင့်ပြဋ္ဌာန်းခွင့်ဒီမရခင်မှာဒီမိုကရေစီရွေးကောက်ပွဲကိုကိုယ်တိုင်လေ့ကျင့်နေရတယ်ကိုယ်တိုင်ပါဝင်ဆောင်ရွက်ခွင့်ရတယ်ဆိုတာဒီခွင့်ကိုလက်မလွတ်တင်ဘူးလို့ကျွန်မမြင်တယ်။နောက်ဒါပေမဲ့ဒီဥပဒေကပြည်ဆောင်ကောင်းမှုနေရာလည်းမဟုတ်ပြန်ဘူး။ဒီအတွေ့အကြုံတွေအမှားယွင်းတွေသင်ခန်းစာတွေကနေပိုကောင်းတဲ့အုပ်ချုပ်ရေးစနစ်ဖြစ်လာဖို့လူတွေကိုယ်တိုင်ဝင်ရောက်ပြီးတော့တောင်းဆိုရမယ်ပါဝင်ရမယ်ဥပဒေကျင့်စင်ရေးတွေကိုလုပ်ဖို့အတွက်လွတ်တော်အမှတ်တွေကိုတိုက်တွန်းရမယ်လို့ထင်ပါတယ်ဆက်။
ဟုတ်ကဲ့မှတ်တင်စာရှင်းလိုက်။ကျေးဇူးပါပဲဗျာအခုလိုပြောပြတာ။
ဟုတ်ကဲ့ပါရှင့်